စစ်ကောင်စီကထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနအာရှရေးအထူးကိုယ်စားလှယ်မစ္စတာတန့်စီဂျွန်းတို့တွေ့ချိန်မှာငြိမ်းချမ်းရေးပြင်နှစ်နိုင်ငံစီးပွားရေးကိစ္စတွေအတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကပြောပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြောတာမရှိခဲ့ပါဘူး။သုံးသက်သူတွေကတော့စီးပွားရေးဆိုင်ရာဆွေးနွေးမှုအတွက်သာရလတ်ထွက်လာနိုင်မယ်လို့သုံးသက်ထားပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမဆွမွန်ပြောပြပေးပါအောင်ခင်ဗျာ။
ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တရုတ်အထူးကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။တွေ့ဆုံရတဲ့အသေးစိတ်ကိုထုတ်ဖော်ပြောဆိုတာမဟုတ်ခဲ့ပေမဲ့အာရှရေးရာအထူးကိုယ်စားလှယ်နဲ့ငြိမ်းချမ်းရေးကိစ္စကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဒီကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စပါပဲဗျ။ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့ဟိုဘက်မြောက်ပိုင်းဖွဲ့တယ်လည်းတွေ့ကြပြီးဖြစ်ပါတယ်။အဲဒီမှာလည်းကျွန်တော်တို့နောက်တဲ့အချိန်မှာဒါပြောင်းနေမှာခဏပေါင်းဆုံးမှာကျွန်တော်တို့ဒါပူပေါင်းဆောင်ရည်ပူပေါင်းဆောင်ရည်အချိန်ကိုတိုးမြင့်ဖို့ဒီငင်းရည်လုပ်ငန်းတွေကိုဒါအချိန်ကိုတိုးမြင့်ပြီးတော့ကြာလှုပ်ဆောင်သွားဖို့ဒီနှစ်ချက်ကိုပဲအတိအကျထားပြီးကြာကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်ဒီမြန်မာနိုင်ငံငင်းရည်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်နိုင်ငံအနေနဲ့ရခင်ကူညီနေကြတို့အတိုင်းပဲဒါပြင်ဆက်လက်ပြီးတော့ကြာအချိန်ကိုမြင့်တင်ပြီးတော့ကြာဆောင်ရွက်သွားမယ်ဆိုတဲ့ဟာကိုပဲပြန်ပြရရင်ဖြစ်ပါတယ်ကျွန်တော်ရေကတိုင်ပြောပြထားတယ်မြမအကျိုးလိုလားတဲ့ဖွဲ့စည်းခြင်းနဲ့ကျွန်တော်တို့ကလည်းပူပေါင်းဆောင်ဖို့တည်ရှိပါတယ်ဆက်လက်ပြီးပူပေါင်းဆောင်ရတော့မှာဖြစ်ပါတယ
်ဒါကတော့3လအတွင်းနှစ်ကြိမ်မြောက်တွေ့ဆုံမှုဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ29ရက်တုန်းကလည်းတွေ့ဆုံမှုတွေလုပ်ခဲ့ပါသေးတယ်အဲဒီ2022ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်အတွင်းမှာလည်းတရုတ်နိုင်ငံယူနန်ပြည်နယ်မှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပါသေးတယ်အခုတခါမှလည်းစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ဆုံမီကဖေဖော်ဝါရီလတတိယပတ်ထဲမှာပဲဝါပြည်သွေးစည်းညညရေးပါတီ UWSP ကချင်လွတ်မြောက်ရေးတပ်မတော် KIA တို့အပါအဝင်မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတစ်ခေါက်တွေ့ဆုံမှုဟာနေဆက်ဒေသနဲ့ပြည်တွင်းတည်ငြိမ်ရေးငြိမ်းချမ်းရေးအပြင်နှစ်နိုင်ငံစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရကထုတ်ပြောခဲ့ပေမဲ့ဘယ်အချက်တွေဆွေးနွေးသလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။
ဒါတော့အများကြီးညီနိုင်နေတဲ့ဟာတွေပဲဖြစ်ပါလေဗျ။ဒါတော့ကျွန်တော်တို့ကဏ္ဍပေါင်းစုံနဲ့မပါပြီးသားပါဗျ။အားပေါင်းစုံအဖွင့်ကျိုးတိုးတက်ရေးတွေကိုကျွန်တော်တို့ဆက်လက်ပြီးကြာအရှိန်ဆုံးမြင့်တင်ဆောင်ရွက်ပုံမှာဖြစ်ပါလေ။အဒီအရေရိုးလေးရခင်တို့ကအထူးကိုယ်စားလှယ်လောက်ဆောင်ပါတာဖြစ်တယ်။အထူးကိုယ်စားလှယ်အရှိန်ဆုံးမြင့်တင်ပြီးဆက်လက်လောက်ဆောင်ပါမှာဖြစ်ပါလေ
။အထူးကိုယ်စားလှယ်တဲ့မစ္စတာတန့်ရှီဂျွန်းဟာတရုတ်မြန်မာနယ်စပ်ဒေသကိုခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ကောင်စီကိုတလဲစီတွေ့ဆုံနေတာမို့ဘလောက်ထိငြိမ်းချမ်းရေးမှာတက်ရောက်မှုရှိသလဲဆိုတာနိုင်ငံရေးကဲခတ်တွေဘက်ကလေလာဆောင်ကြည့်နေကြတာပါမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကတော့ဒီတွေ့ဆုံမှုတွေကနေငြိမ်းချမ်းရေးအထက်တရုတ်နိုင်ငံရဲ့စီးပွားရေးဘက်မှသာပိုးပြီးတော့အမျက်ထွက်နိုင်ပွဲရှိတယ်လို့သူ့အမြင်အခုလိုပြောပါတယ
်အမေရိကန်နဲ့အနောက်အုပ်စုကဟလာကုလသမဂ္ဂကိုအသုံးချပြီးတော့မြန်မာနိုင်ငံပေါ်ဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်နော်အဲတရုတ်ကအာဆီယံနဲ့လက်တွဲပြီးတဲ့အခါကျတော့အဲမြန်မာပြည်ပေါ်မှာဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်ဘက်ကလုပ်တဲ့ကိစ္စပဲဖြစ်ဖြစ်အကျိုးတက်ရောက်မှုအလုပ်ဖြစ်လာနိုင်ဖို့ဆိုတာကအဲပြည်တွင်းမှာလက်တွေ့ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားအပေါ်မှာပဲတည်တယ်အဲတရုတ်အနေနဲ့ကတော့တချမ်းဆိုတာကသူဩဇာညောင်းတဲ့နေသားကအဖွဲ့အစည်းတွေနဲ့အဲနာဆာကနဲ့ဂျာမာပြစ်ခတ်မဖြစ်ဖို့ထပ်မဖြစ်ဖို့တို့ဟလာအဲသူလုံးမဲ့ဒီဘက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေဒေသမှာအေးအေးချမ်းချမ်းဖြစ်ဖို့တို့အဲ့အရာတွေကတော့ဖြစ်နိုင်တယ်။သူကလည်းအဲ့ဒီစီဝါရေးလုပ်ဖို့အတွက်အဲ့ဒီဒီဒေသတည်ငြိမ်အေးချမ်းရေးကိုသူကလိုလားတာနော်။တစ်ခုလုံးအရေးကိစ္စမအောင်မြင်နိုင်ရင်တောင်မှအဲသူပြချံကိစ္စနော်သူအကျိုးစီဝါသူရင်းနှီးမြှုပ်နှံမှုတွေအဲဒီအေးအေးချမ်းချမ်းနဲ့ဆက်ပြီးတော့လုပ်ဖို့အတွက်ကတော့အောင်မြင်အောင်မြင်နိုင်တာပေါ့နော
်မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြမရဲ့အချက်အလက်တွေအရကတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာကံပိုက်တီထိန်ချုံနေဆက်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံနောက်မူဆယ်ရွှေလီနေဆက်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံချင်းရွှေဟော်လင်းချမ်းနေဆက်စီးပွားရေးပူပေါင်းဆောင်ရွက်မှုဇုံကွာလုံတရားတိဆောက်ရေးရွှေလီမန္တလေးမြို့ထားတိဆောက်ရေးဝတ်တလုံးဦးမင်လှိုင်ကောင်းစီမံကိန်းနောက်တရုတ်မြန်မာနေဆက်ဖြတ်ကျော်တအားလိုက်မြကြီးနာစီးပွားရေးဖွံ့ဖြိုးမှုဇုံစာတာတွေကိုတရုတ်နိုင်ငံဘက်ကတိဆောက်ဖို့ရှိနေပါတယ်။တရုတ်အထူးကိုယ်စားလှယ်တစ်မစ္စတာတန့်ရှီဂျွန်းဟာတရုတ်အထူးကိုယ်စားလှယ်ဆွန်ကော်ရှန်ရဲ့နေရာမှာ2022ခုနှစ်ဒီဇင်ဘာလမှာအစားထိုးဝင်ရောက်လာသူတူဦးဖြစ်ပါတယ်ရှင်။